ရခိုင်နောက်ပိုင်းကပုံနှုံးမြို့နယ်ကြောက်ဆိုင်ချီပါနီမှာဒီကနေ့မနက်ပိုင်းကအစိုးရတပ်နဲ့ဖွေးလို့ကြတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတချို့ထိခိုက်မှုရှိတဲ့ရှင်တွေကိုပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်မြောက်ပိုင်းကပုံနှုံးမြို့နယ်နဲ့ကြောက်ဆိုင်ကြီးရွာကြရန်ကုန်စစ်တွေကလိုင်းမပေါ်မှာဒီကနေ့မနက်ပိုင်းကဆိုးရတက်နဲ့အဲအဖွေတို့ကြတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တယ်လို့ပုံနှုံးမြို့နယ်မျိုးသားလွှတ်တော်မှဦးခင်မောင်လကပြောပါတယ်
ကျောက်ဆေးရော်တော့မရောက်ဘူးပုံလင်းကျွန်းကတမိုက်ကြော်ကြော်လောက်ဝေးနေနေရအဲ့ဒီကအိုးရင်ဆောက်ဝင်ရှိတယ်အဲ့ဒီဆောက်ဝင်နောက်ခက်ကအဲ့ဒီနားမှာတိုက်ပွဲဖြစ်တာ6နာရီခွဲလောက်ကဖြစ်တာအိုးနာရီ45ထိကတော့တနေ့တနေ့ကြိုကြကြိုကြချနေရတော့လည်းနေကြီးလည်းအရှေ့20 30လောက်ကြားတယ်လို့ပြောတယ
်အဲ့ဒီပြေခါမှုတွေမှာကြောက်တော်ဖက်ကဆင်းလာတဲ့ခရီးတဲ့တင်ရင်မော်တော်ယာဉ်တွေကိုထိမှန်ပြီးအမျိုးသမီးတဦးတန်ရရှိခဲ့တယ်လို့ကြောက်ဆိုင်ကြီးပါအုပ်ချုပ်မှုဦးရထွန်းကပြောပါတယ
်တန်ရရတာအားတို့ဒီကျွန်တော်တို့ဒီဟိုကြောက်တော်ဖက်ကဆင်းလာတဲ့ခရီးတွေကတွေဟိုကသူတို့ကနေပြီးခရီးတွေကတွေကိုလှမ်းပိတ်တယ်လှမ်းပိတ်တယ်မှာခရီးတွေမှာခရီးကမှာပါတယ်မှာအမျိုးသမီးတဦးကနေပြီးကြီးပေါင်ပေါင်ဝင်သွားတယ်နောက်ပြီးကော့တာယာကိုပိတ်တယ်သူတို့ကကော့တာယာပတ်သွားတယ်ဒီမှာခရီးတွေရတို့တန်ရရတယ်
တိုက်ပွဲဖြစ်ပေါ်တာကြောင့်ကြောက်ဆိုင်ကြီးရွာကဒေသခံတချို့ဆက်လင်းနဲ့ထွက်ပြေးချင်းလက်လက်ကြီးကြီးကြပြီးတော့နေမြောက်တော့တာကြောင့်တေဆုံးသူရှိမရှိစစ်ဆေးနေတယ်လို့သူကဆက်ပြောပါတယ
်။ပြီးတော့ဟိုကဒီကျွန်တော်တို့ရွာကနေပြီးတော့တိုက်ပွဲဖြစ်စဉ်တုန်းကဟိုဖက်ကန့်ကိုနေပြီးဟိုကဆက်လင်းနဲ့ခုတယ်လေ။အဲ့ဒီချိန်မှာနေပြီးတော့ဟိုကသူကဟိုကရှိပြေဘုံနဲ့နေပြီးသူကလက်လက်ကြီးနဲ့ပြေးတယ်။ကျွန်တော်တို့ရွာကဟိုကပြေးတဲ့လေတကြီးကအခုလုံးမြောက်တော့တာနေလေပါမှာ။အဲ့ဒါကိုကျွန်တော်စုံစမ်းနေတော့ပဲကျွန်တော်မသိရသေးဘူးကြ
။ပုံနှုံးမျိုးနဲ့တွင်မှာဒီကနေ့တိုက်ပွဲဖြစ်ပေါ်တာရှိပေမဲ့အသေးစိတ်ရှက်လက်ကိုမသိရသေးဘူးလို့ရခိုင်လက်နက်ကန်ရဲ့အဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ်
။ဟုတ်ဒီနေ့မနေ့မှတိုက်ပွဲဖြစ်တာတော့ရှိတယ်လို့သိရတယ်ကြ။အဲ့ဒီပုံနာကျွန်းဒီကြောက်ဆိုင်နဲ့ဒီကူဝါကြပေါ့။အဲ့ဒီမှာဟိုယထာလန်တခြားမှာတိုက်ပွဲဖြစ်တာရှိတယ်လို့တော့သိရတယ်။ဒါပေမဲ့လို့ဒီတိုက်ပွဲဖြစ်ပေါ်မှုဒီထိတိုက်ကြဆုံးမှုအသေးစိတ်ကတော့လုံးလုံးစီတော့ဟိုမသိရသေးဘူး။
ဒီကနေ့ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲရှင်နဲ့ပတ်သက်ပြီးမေးမြန်းဖို့တပ်မတော်ဖက်ကဘူရော်ရီကဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခင်းရှင်းမရှိပါဘူး။လက်ရှိချိန်မှာဒီကနေ့တိုက်ပွဲဖြစ်ပေါ်ခဲ့တဲ့အနီးအနားခြေရွာတွေကဒေသခံတွေဟာဘေးလွတ်ရာခြေရွာတွေကိုထွက်ပြေးနေကြပြီးပုံနှုံးမျိုးပေါ်မှာလည်းလူသားလူလာကင်းမဲ့နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ပုံနှုံးမျိုးနဲ့ကြောက်ဆိုင်ခြေရွာအတွင်းကိုပြီးခဲ့တဲ့ဧပြီလ13ရက်နေ့ကလည်းလက်နက်ကြီးကြီးကြောက်ပေါက်ကွေးခဲ့တာကြောင့်ကြောက်ဆိုင်ခြေရွာသား10ဦးသေဆုံးပြီးဒဏ်ရာများပြားရရှိခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းပုံနှုံးစည်းထဲမှာတပ်မတော်သားတဦးဓာတ်ထိုးခံရပြီးတဦးဖမ်းဆီးခံခဲ့ရတာလည်းရှိပါတယ်။အခုလိုရခိုင်မြောက်ပိုင်းတိုက်ပွဲတွေတွင်အရသာထိခိုက်သေဆုံးမှုတွေရှိနေတာကြောင့်အရသာတွေကိုကာကွယ်ပေးကြဖို့နဲ့အပြန်အလှန်အပြည့်ရကြဖို့ဒီကနေ့ထုတ်ပြန်တဲ့ရှစ်တောင်အာရှဒေသကုလသမဂ္ဂလူခွင့်ရေးယူထုတ်ပြန်ချက်မှာမြန်မာစစ်တပ်နဲ့အေအေကိုကုလဘက်ကတိုက်တွန်းထားပါတယ်။ဒါ့အပြင်အဲ့ဒီဒေသကအရသာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုပြီးခဲ့တဲ့နှစ်ကတည်းကပိတ်ပင်ထားတာတွေကိုလည်းပြန်လည်ရုပ်သွင်းဖို့တောင်းဆိုပါတယ်။လုံချုံရဲ့အကြောင်းပြချက်နဲ့ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေဖက်မှာအင်တာနက်လိုင်းပိတ်ပင်ထားတာတွေကိုလည်းရုပ်သွင်းဖို့ကုလသမဂ္ဂလူခွင့်ရေးယူကတိုက်တွန်းခဲ့ပါတယ်။ဒီလိုအင်တာနက်တွေပိတ်ပင်ထားတာကြောင့် COVID-19 ကပ္ပကာယရောဂါရင်ဆိုင်နေရတဲ့ပဋိပက္ခဒေတာအတွင်းအရသာပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိတယ်လို့လည်းကုလသမဂ္ဂကမှတ်ချက်ပြုထားပါတယ်။ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားပါတယ်။